ရန်ကုန်တိုင်းဆိုရကဒီကနေ့မှစတင်လိုက်တဲ့ YBS ဘတ်ကားပြည့်စွေရေးစနစ်တဲ့ဟာကြိုတင်ပြင်ဆင်မှုအားနဲ့တာကြောင့်ပြည်သူတွေရဲ့အခက်ကြုံရတဲ့အတန်တွေကိုကြားနေရပါတယ်။ဒါပေမဲ့လည်းအချိန်နဲ့တပြေးညီပြုပြင်ပြောင်းလဲသွားမယ်ဆိုရင်တော့ပြည်သူတွေအတွက်ကောင်းမွန်တဲ့ရင်ပြေးဆွေးရေးစနစ်တစ်ခုဖြစ်လာနိုင်တယ်လို့ရန်ကုန်တိုင်းလွတ်တော်အမတ်တချို့နဲ့စီမံခန့်ခွဲရေးလေ့လာသူတွေကပြောဆိုကြပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကတင်ပြပေးပါမယ်ရှင်။
YBS ဘတ်စကားပြည့်စွေရေးစနစ်တည်စတင်လိုက်တဲ့နေ့မှာပဲခီးတဲ့ဒီဟာသူတို့သွားလူတဲ့နေရာကိုအရောက်သွားနိုင်ဖို့အခက်ကြုံရသလိုခီးစိတ်ပိုကုန်ကြတယ်ဆိုတဲ့ညီးတွားသံတွေကိုလည်းလူမှုမီဒီယာတွေမှာကြားနေရပါတယ်။ရန်ကုန်မြို့ကံပြည်သူတွေမနှစ်သက်တဲ့မာထာတာဘတ်စကားစနစ်ကိုဖျက်သိမ်းပြီးအခုအစ်စ်ကြီးဆွဲတဲ့ YBS စနစ်ဟာစမ်းသပ်စနစ်အစ်စ်တစ်ခုဖြစ်ပါတယ်။စမ်းသပ်စနစ်ကိုအကောင်အထည်ဖော်တဲ့အခါပြည်သူတွေအစဉ်ပြေစေဖို့ဆိုရင်မြို့နယ်တချို့မှာအစမ်းသဘောပြေးဆွဲကြည့်ပြီးအကျိုးအပြည့်ရလဒ်တွေကိုအပြန်လှန်လေးလာသုံးသပ်ပြီးမှရန်ကုန်မြို့ကြီးတစ်ခုလုံးကိုပြေးဆွဲတာမျိုးစီစဉ်ပေးတင်တယ်လို့ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဒေါ်စနာမင်းကပြောပါတယ
်။လူတွေမစိုက်တော့တဲ့အတွက်မထပ်တာကိုချုပ်ဖို့ရန်ကုန်တိုင်းဒေသကြီးဆိုရတာပြင်ဆင်တာဖြစ်တဲ့။ဒါပေမဲ့ဒီလိုစီစဉ်တဲ့အခါမှာကျမတို့ဒီခရိုင်လေးခုစလုံးကိုနိုင်နေအများကြီးနဲ့ပြေးဆွဲနေတာဖြစ်တယ်။အဲ့တော့ကျမရဲ့ဆန္ဒအရဆိုရင်တော့ကျမက pilot project အနေနဲ့ခရိုင်တစ်ခုကိုစပြီးတော့လုပ်ဆောင်ခြင်းပဲ။ပြီးရင်ကျောင်းသားတွေအတွက်ကျောင်းသားတွေအနေနဲ့ပြတ်ပတ်မစီရပဲနဲ့သူတို့တက္ကသိုလ်တွေကိုတိုင်းရိုက်ရောက်တဲ့နိုင်တွေကိုအရင်စီစဉ်ပေးလိုက်။အဲ့လိုစီစဉ်ပေးထားတယ်ဆိုရင်နံပါတ်၁ကုန်ကျစရိတ်နေတယ်။အခုလူမှုတွေကအော်နေတာကနိုင်တွေကရှုပ်ထွေးရဲနားမလည်ဘူး။နောက်တစ်ခုကကုန်ကျစရိတ်ကခရိုင်200လိုင်းကိုအခု600လောက်ဒီနေ့ကိုကုန်တာဖြစ်တယ်လို့ပြောတယ်
။လူတွေစိတ်ပျက်နေတဲ့မထသစနစ်ပြတ်သိမ်းတာကိုကြိုးစိုးပေမဲ့YBS ဘတ်စကားပြည့်စွေရေးစနစ်တဟာကျူတင်ပြင်ဆင်မှုလေးလာဆန်းစစ်မှုတွေအားနည်းခဲ့တာသတိထားမိတယ်လို့ရန်ကုန်နိုင်ငံရေးသိပ္ပံကျောင်းတာဝန်ခံဦးမြတ်သူကသုံးသပ်ပါတယ
်ဒီမထတာစနစ်ကအင်တာမဆိုးရွားတဲ့စနစ်ပေါ့နော်ဒါကိုပြုပြင်မှုစူးစမ်းတာကိုတော့ကျွန်တော်တို့အသိမပြုပါဘူးသို့သောသူပြည်သနာပြုခါအောင်စစ်စစ်ပြင်းပြပေါ့နော်တာမင်တာမျိုးမရှိဘဲနဲ့နော်သူတို့ဒီဟာကို volunteer တွေနဲ့ဖြည့်ရှင်းမယ်ဆိုပြီးတော့ဒီမီဒီယာအားသုံးပြီးတော့မှလုပ်တယ်သို့သော volunteer 800ဆိုတာရန်ကုန်တမျိုးလုံးမှာဘာမှမဟုတ်ဘူးနောက်ပြီးတော့ဒီတခုခုဖြစ်လာရင်ဒါကိုပြန်ကင်တွယ်ဖို့အတွက်စီမံထားတဲ့ဟာတွေဘာမှမတွေ့ရအောင်ကားကြီးတွေပို့လွတ်ဖို့လုံမှာအားဆိုလို့ချင်းကားကြီးတွေနောက်နေ့မှာပို့လွှတ်အောင်ဘယ်လိုလုပ်မလဲဒီလိုမြန်မြန်ဆန်ဆန် response လုံးလာနိုင်တော့အတိုင်းအတာတစ်ခုတည်းတော့ဟိုပြည်လဲကောင်းပြည်လဲဝါနိုင်တာပေါ့လေ
တကယ်တော့ရန်ကုန်တိုင်းအစိုးရဟာပြည်သူလူထုအတွက်ကောင်းမွန်တဲ့စနစ်တစ်ခုဖြစ်လာအောင်စီစဉ်နေတာဖြစ်တယ်လို့ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဒေါ်စနာမင်းကပြောပါတယ်
။ရန်ကုန်တိုင်းဒေသကြီးအစိုးရအနေနဲ့ဟလာပြည်သူလူထုမစိုက်တဲ့မထသားကိုဖြုတ်ပေးရတာပါ။နောက်တစ်ချိန်မှာပြည်သူလူထုအတွက်တက်တောင့်တက်တာဖြစ်စေမဲ့အများစိုက်နှစ်တက်မဲ့ဘတ်ကားလိုင်းတွေဖြစ်ပေါ်လာဖို့အခုတည်းကကြောင်းလဲရတာဖြစ်တဲ့အတွက်ဟိုကျွန်တော်တို့ဆက်ဆံခြင်းဖြစ်တဲ့အတွက်အခက်အခဲလေးတွေ့နိုင်တယ
်။ YBS စနစ်တည်စတင်ပြီးဆွေးခြင်းမှာခီးတဲ့တွေကိုစေတနာဝန်ထမ်းကူညီသူရန်ကုန်တမျိုးလုံးယာနဲ့ချီရှိခဲ့ပေမဲ့တကယ်တမ်းမှာဒီတဲ့မကရှိဖို့လိုတယ်လို့သုံးသပ်သူတွေရှိပါတယ်။အထူးသဖြင့်ရင်ညောပိတ်ဆို့မှုအကြီးအမားဆုံးဖြစ်နေတဲ့ရန်ကုန်တင်ကြီးစင်းမီးပွိုင်လိုနေရာမျိုးကိုဖြည့်ဆင်းဖို့လိုတယ်လို့ဦးမြတ်သူကထောက်ပြပါတယ
်။အခုရန်ကုန်မြို့ထဲမှာဆိုရင်ဒီမြို့ထဲလမ်းကျတာရဲ့အဓိကအကြောင်းချက်ကတင်ကြီးစင်းမီးပွိုင်မှာဖြစ်နေတာ။အဲ့တင်ကြီးစင်းမီးပွိုင်ကိုဘယ်လိုပြေကျော့အောင်လုပ်မလဲဆိုတာနော်ဝင်ရင်သိရဲ့လို့မယ်ပြီးရင်အဲ့သူ့ဘေးကရမှာဝင်နေမှာဟိုအထက်မြင့်ဟိုကားကြံနာစခန်းကမျိုးဖွင့်ပြီးတင်ကြီးစင်းကားတွေကိုရှင်းဖို့ကြိုးစားမယ်။ဘပောင်းဆောင်ကနေချင်းကတဲ့ပုံစံမျိုးနဲ့သွားမှာ။နောက်ရင်ထင်းရကလည်းအဲ့နေရာမှာအဆက်မပြတ်။နောက်ဒီရင်ကျော်တွေကိုရှင်းပေးမှရမယ
်။အခုကာလဟာရန်ကုန်တိုင်းဒေသကြီးလွတ်တော်တလတာရန်နာထားတဲ့ကာလဖြစ်ပြီးလွတ်တော်ပြန်ဆတဲ့အခါဒီ YBS စနစ်တည်ပြဿနာကိုသုံးသပ်ဆွေးနွေးသွားဖို့ရှိတယ်လို့ရန်ကုန်တိုင်းလွတ်တော်ကိုယ်စားလှယ်တွေကပြောပါရခင်ဗျာ။